ဂျီနီဒေတာကာကွယ်စေးတင်တန်းသားဆက်ရှိဦးဟာမတော်ဆရည်တဲ့မျိုးပါတေဆောရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးဖွဲ့ဖွဲ့စည်းနေတယ်လို့ဂျီနီအမျိုးသားများကာကွယ်ရေးတပ် KNDF ဗိုလ်ပြောင်ကြားရေးတာဝန်ရှိသူက VOA ကိုပြောပါတယ်။ရေးပေးတဲ့သူစစ်ဆောင်တဲ့ဒေတာကစုစုပေါင်းအိမ်အောင်စု 9,000 လူဦးရေ 3,000 ဝန်းကျင်အတွက်အမိုးကနဲ့စာနာဧကအကူအညီတွေလည်းလိုအပ်နေပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုပတ်သက်ရေးထိုက်ကပြောပြပါမယ်။
ကယားပြည်နယ်ဒေသအခေါ်ကီးနီပြည်ဒီမော့ဆိုမြို့နယ်အနောက်ချမ်းမှာစက်တင်ဘာ17ရက်နေ့ကစီးတင်တန်းလေးချင်ရေလုံနေချိန်ကီးနီကာကွယ်ရေးတပ်ဖွဲ့စီးတင်တန်းသား18ဦးမတော်တဆရေထဲမျောပါတိဆုံးရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့လိုအပ်တဲ့စုံစမ်းစစ်ဆေးမှုအတွက်စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းနေတယ်လို့ဗဟိုပြန်ကြားရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ်
တော်တော်ဆရာတော်ဒီစုံစမ်းစစ်ဆေးရေးအဖွဲ့တွေပေါ့နော်စုံစမ်းစစ်ဆေးရေးအဖွဲ့ကိုစပြီးတော့မှတော့ဖွဲ့စည်းဖို့တော့ပြင်ဆင်နေပြီပေါ့နော်လက်တလုံးမှာတော့ကလေးတွေရဲ့ဇာမနာလက်တော့လျှောက်လုံနေကြတော့လေလောက်တော့ပြီးတော့ပြီးသွားပြီပေါ့နော်ဒါမှမဟုတ်နောက်ဆက်တွဲနေနေကဒီကလေးတွေအတွက်ပေါ့နော်မပရိတ်ရွတ်ပေးတာလို့ပါတော့ပေါ့နော်ဆက်လုပ်တာမျိုးတွေလုံနေတယ်စုံစမ်းစစ်ဆေးရေးအတွက်ကလည်းဒီစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့နေပေါ့နော်တော်တော်ဆရာမှာတော့မပြီးမြောက်သေးပေါ့နော်ဒါတွေကတော့ဟုတ်လှုပ်ဆောင်နေဆဲဖြစ်ပါတယ်မဟုတ်
တေဆုံးသူတွေဟာအမျိုးသား10ဦးအမျိုးသမီး10ဦးဖြစ်ပြီးကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF အမျိုးသားညီညွတ်ရေးအစိုးရ NUG လောက်ခံပြည်သူ့ကာကွယ်ရေးတပ်မတော် PDF နဲ့ဒေသအခြေစိုက်ကာကွယ်ရေးတပ်ဖွဲ့တွေကဖြစ်ကြပါတယ်။ဒါအပြင်ရေဘေးကြောင့်အရသား6ဦးထက်မနည်းတေဆုံးခဲ့တယ်လို့လည်းသိရပါတယ်။ကရင်နီဒေသကလွိုက်ကောဒီမော့ဆိုစတဲ့မြို့နယ်၅ခုရေလွှမ်းမှုခဲ့တာကြောင့်စစ်ရှောင်စခန်း၁၀ခုထက်မနည်းရေနစ်မြုပ်ခဲ့ပြီးအင်ဂျင်300နီးပါးပျက်စီးဆုံးရှုံးခဲ့ပါတယ်။စစ်ရှောင်နဲ့ဒေသခံတွေတနိုင်တစ်ပိုင်းစိုက်ပျိုးထားတဲ့စပားကင်ဧက9,000လောက်လည်းပျက်စီးခဲ့ပါတယ်။ရေပြန်ချသွားချိန်နေရက်ကိုအရင်စလို့မပြန်မဲထပ်ပြီးအန်ဒီယရှိမရှိသတိထားရမယ်လို့ကီယနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနမှူးကြီးခွန်မာတီးယားကပြောပါတယ်
သက်ဆိုင်ရာတာဝန်ရှိသူများကနေမှဒီအတရားမရှိကြောင်းညင်ညာမှပဲဟိုမိမိရဲ့နေရအိမ်တွေပြန်သွားတော့မျိုးတွေအချိန်မှလုံတင်တယ်အာရေကြီးမှုကြောင့်ပေါ့လေနော်ဒီအဆောက်အဦများပြောကြနိုင်တဲ့အတွက်ကြောင့်မလို့တတိပြုနေထိုင်ရမယ်အခုကာလမှာဆိုလို့ရှိရောရေတွေကညညာနဲ့ဖြစ်နေတဲ့အတွက်ကြောင့်မလို့ရေတွေကျူတောက်တဲ့ဟာတွေကျွန်တော်တို့လုပ်ဖို့လိုအားတော့ပေါ့လေနော်
ရေးပေးကြောင်အင်ဂျင်9,000လူရေ3,000ဝန်းကျင်အရေးပေါ်ပြောင်းရွှေ့ထားရပြီးရေးပေးနောက်ဆက်တွဲပြန်လည်ထူထောင်ရေးလုပ်ငန်းတွေမလုပ်နိုင်သေးပါဘူး။ယာယီတဲအိမ်တွေတိစောက်နိုင်ဖို့ဝါအမိုးအကာနဲ့အခြေခံဆနက်ရိတ်ခအကူအညီအရေးပေါ်လိုအပ်နေတဲ့အကြောင်းဌာနမှူးကြီးခွန်မတီးယားကအခုလိုပြောပါတယ်။
လက်ရှိပေါ်တော့ဒီ JVT Greenie Pitu တွေ့လာတော့ဒီအကူအညီလိုအပ်ချက်တွေအများကြီးရှိတယ်။အဲ့ဒါမှဆိုလို့ရှိတော့အခြေခံဆန္ဒရိတ်ခါလိုအပ်တယ်။တွားရေးလာရေးခက်ခဲဖြစ်တယ်။တိမ်ပုဆော်ရေးအတွက်လမ်းကြောင်းတွေဟိုမရှိဘူးဖြစ်တယ်။ကြောင့်မလို့ရာကြီးရွှေပြောင်းနေတဲ့သူ18,300ဝန်းကျင်အတွက်ဒီဆန္ဒရိတ်ခါဆာရှိစားပေးရင်အရေးပေါ်လိုအပ်တယ်။လာတဲ့လောက်မှာကျွန်တော်တို့ဒီရေလွှားခါရတဲ့ဒီစစ်ရှောက်စခန်းတွေကြေးရွာတွေအတွက်ဒီအရေးပေါ်ဒီရာကြီးနေရာချထားရတဲ့တဲဒီအချိန်9,000ကျော်ကျော်တော့ကျွန်တော်တို့အရေးပေါ်မှုကတွေအာဝါတွေအာရေးပေါ်ဒီကုညပပမှုတွေဒီလိုအပ်လျက်ရှိတယ
်အခုလိုမိုးရေအချိန်များပြီးရှမ်းကယားနယ်စပ်မိုးပြဲဆက်ရေးဖောက်ချခဲ့တာကြောင့်ဒီမော့ဆူလွိုင်းကောတလျှောက်ဘလူးချောင်းရေမြင့်တက်နေပြီးလွိုင်းကောမြို့တဲ့အနိုင်ပိုင်းရက်ွက်တွေရေဝင်နှိမ့်မြုပ်နေပါတယ်ရှင်